မစ်ဆီယန်ဟီလီရဲ့အစီရင်ခံစာထဲမှာဘာသာရေးအဆုံးရောက်တွေအပြင်အစိုးရဘက်ကပုံကူတွေဖြစ်တဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကဘာသာရေးနဲ့ပတ်သက်လို့အမုန်းစကားတွေပြောဆိုနေတာတွေကို Facebook ကနေဖြန့်ချီနေတာတွေလည်းရှိနေတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကမြန်ကြီးကိုဆရာတော်စာမဏေအခမ်းအနားမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဝန်ကြီးသူရဦးအောင်ကိုကအစိုးရဘာသာရေးတစ်ခုကဇနီး3-4ယောက်ယူပြီးသားသမီး20လောက်မွေးနေတာကြောင့်လာမယ့်နှစ်ပေါင်း30 40 50ကြာမြင့်တဲ့အချိန်မှာမြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုးကွယ်သူတွေဟာလူနည်းစုဖြစ်သွားနိုင်တယ်လို့ထည်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဘာသာခြားလူမျိုးခြားတွေကိုနေရာမရအောင်တားမြစ်တာမျိုးတွေကိုဖြစ်စေတဲ့ဝန်သာမှုစိတ်ဓာတ်အဖြစ်အချင်းခံပညာမူလတန်းအစဉ်စရုပ်တာတန်းတရုံညွန့်နှံ့မှာလည်းထည်သွင်းတင်ကြားတာမျိုးတွေရှိနေခြင်းဟာအမုန်းတရားကိုစနစ်တကျတင်ကြားနေတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အခုလိုရှိနေတာကို RFA ကလူခွင့်ရေးလှုပ်ရှားဆောင်ရွက်နေတဲ့မကြီးလာမျိုးကတရားလွှတ်တော်ရှင်းနေဦးအောင်သိန်းကိုမေးကြည့်ရမှာအခုလိုပြောပါတယ်
။အစိုးရဝန်ကြီးတပါအနေနဲ့လူတွေကမြင်တဲ့အခါကျတော့အစိုးရကိုကူစားပြုခဲ့ပေါ့လေ။လူတွေကယူဆပြီးတော့ဒီမှာချင်းမြင့်ချက်တွေနဲ့သုံးသပ်ချက်တွေနဲ့တော်တော်ပွက်လွန်ညံကုန်တာပေါ့လေနော်။သူကဦးအောင်ကိုရဲ့ဝန်ကြီးရဲ့အဲ့ဝန်ကြီးရဲ့ပြောဆိုချက်တွေအစိုးရနဲ့သုံးနေရတော့တော့ရှောက်ပြဿနာဖြစ်လာခဲ့တာပဲလေ။နောက်ထပ်အတိုင်းဝိုင်းမှာတဏှာရီတို့တော့ဆေးရငယ်ရာတို့ဒေါသဖြစ်စီတာတို့လက်တွေ့မှာအဲ့လိုဖြစ်သွားတာပဲလေသူတို့ကတည်းကကြရားတို့ဘာလို့ဆိုတာတော်တော်မဖြစ်သင့်တဲ့ဒီနဝနာလက်ထက်မှာတောင်မှမပြတ်ထန်းခဲ့တဲ့ကိစ္စကိုဒီဦးသိန်းစိန်လက်ထက်မှာလာပြီးပြတ်ထန်းတယ်အခုလည်းကြီး NLD အစိုးရလက်ထက်မှာပြတ်ထန်းတာတော့တော်တော်ယူဆဆင်းနေဖြစ်သွားတယ်ပေါ့
ဆိုင်နေကြီးလူမှုတဟဇာတာပေါ်ဆောင်ရေးအဖွဲ့ဦးဆောင်သူတို့ဖြစ်တဲ့ဦးသက်ဆွေဝင်းကလည်းမစ်ဆန်ဟီလီရဲ့အစီအခံစာပေါ်အခုလိုပြောပါတယ်
သာသနာ့ဥပဒေဌာနကသာသနာအားလုံးအတွက်ကိုလုပ်တဲ့ဥပဒေဌာနလားသို့မဟုတ်ဗုဒ္ဓဘာသာဥပဒေကိုလုပ်ရမယ့်ဥပဒေဌာနလားကျွန်တော်တို့အနေနဲ့ကမေးခွန်းထုတ်ရမယ့်အပိုင်းတွေရှိကြတယ်ပေါ့နော်။သူရအနေနဲ့ကဘာမှစစ်စစ်လေးမကြိုက်သေးဘူး။သူရအနေနဲ့ကစစ်စစ်ရောမကြိုက်သေးနိုင်သေးတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာကနေကြိုတာမျိုးစစ်တင်ပြောဆိုပြီးဆက်ရှုံချတာမျိုးဖြစ်လာတာ။ဝန်ကြီးဌာနကတစ်ခုနဲ့တစ်ခုနဲ့ကြားထဲမှာပြည်내ဆောင်ရွက်မှုတိုင်းပြပါတယ်။လူတွေလို့ကျွန်တော်အနေနဲ့ယူဆတယ်။ပြည်내ဥပဒေဌာနရှိမှသာသနာ့ဥပဒေဌာနရှိတယ်။သာသနာ့ကဘုရားတော်ရှင်ပြည်မှုပါညာလေးကြိုက်ရတဲ့ခါကျတော့ဒီပိုင်းတွေမှာလူမှုရေးပါတာရဲ့လူဟာမျိုးတွေပါလူမှုရေးတို့ကြပါလေဆိုရပါတော့ဒါလည်းသူသိချပြန်ပြီးတော့ပြုတ်တဲ့အပိုင်းမှာအားနေတယ်သူတို့ရအဆူရရဲ့ဘူဟာကမပြတ်သားတာဘူးနိုင်ငံတကာညီတို့တာကိုလည်းသူခုပြပြစ်တင်နေတဲ့ကြာကြီးဖြစ်လာတော့ချက်ဖို့ကောင်းတယ်အဲ့တော့ဒါအကျိုးခံမသိတာပဲကုညံ့လို့ပြောခံတာကုလုတာသုံးကြလို့ပြောခံတာတော့နေကြတော့ဒီဆိုအောင်ပြောရမှာပါပဲ
အဲ့ဒီအစီရင်ခံစာကိုလာမယ့်မတ်လ17ရက်နေ့မှာကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာတင်သွင်းမယ်လို့လည်းသိရပါတယ်ယဟီလီရဲ့အစီအခံစာပေါ်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနမြေနယ်တွင်းဝင်ဦးအောင်ဆောင်းဝင်းကတော့အခုလိုတုံ့ပြန်ထားပါတယ်
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကလည်းအမုန်းစကားကာကွယ်ဥပဒေကိုကျွန်တော်တို့ရေးဆွဲနေတာလဲဟောဟောဒီလေးကိုလွှဲထားပြီးသားဖြစ်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါခင်ဗျာ
။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့ NLD ပါတီပြောခွင့်ရသူတွေစီဆက်သွယ်ခဲ့ပြီးမယ်လဲဆက်သွယ်လို့မရခဲ့ပါဘူး။ဒါကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုမစ်ယဟီလီရဲ့မြန်မာနိုင်ငံလူ့အခွင့်အရေးနဲ့သက်ဆိုင်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ။